တရုတ်နိုင်ငံကဖော်ဆောင်နေတဲ့ OBOR ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့သဘောထားပါကြေညာချက်တစ်စောင်ကိုပြင်သစ်နိုင်ငံဒီနာမြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့နိုင်ငံသားဝင်ကြီးတွေအစည်းအဝေးကနေထုတ်ပြန်လိုက်ပါတယ်။ပြင်သစ်နိုင်ငံအနောက်ဘက်ပင်လယ်ကမ်းခြေဒီနာမြို့မှာ G7 နိုင်ငံသားဝင်ကြီးတွေနှစ်ရက်ကြာဆွေးနွေးပွဲကျင်းပခဲ့တာပါ။ဒီပွဲမှာအမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကိုစားတက်ရောက်လာတဲ့လက်ထောက်နိုင်ငံသားဝင်ကြီး John Sullivan နဲ့ G7 နိုင်ငံတွေကနိုင်ငံသားဝင်ကြီး6ဦးတို့ပူးတွဲကြေညာချက်တစ်စောင်ကိုစနေနေ့ကထုတ်ပြန်တာဖြစ်ပါတယ်။ကျညာချက်တဲမှာတော့တရုတ်နိုင်ငံရဲ့စိတ်မချရတဲ့ညာနာပစ္စည်းမူပိုင်ခွင့်ကာကွယ်ရေးကိစ္စကိုရောမျှတမှုမရှိတဲ့တရုတ်ရဲ့ကုန်သွယ်ရေးလှုပ်ဆောင်ချက်အပေါ်မှာပါစိုးရိမ်မကင်းဖြစ်ရကြောင်းနဲ့သဘောထားတွေကိုဖလှယ်ခဲ့ကြပါတယ်။ဒါအပြင်တရုတ်အနေနဲ့လွတ်လပ်ပွင့်လင်းတဲ့နိုင်ငံတကာစံသတ်မှတ်ချက်ဥပဒေတွေကိုလိုက်နာဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။ဒါအပြင်နိုင်ငံဒီအိန္ဒိယနိုင်ငံအနေနဲ့ပိုင်နဲ့အငင်းပွားနေတဲ့အရှိနဲ့တောင်တရုတ်ပင်လယ်မှာတရုတ်ကပိုင်နဲ့ချဲ့ထွင်နေတဲ့ကြိုးပမ်းမှုတွေကိုလည်းစိုးရိမ်ကြောင်းပြောကြပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့တော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စကိုအမေရိကန်ပြည်ထောင်စုနဲ့ဆက်လက်ဆွေးနွေးဖို့တိုက်တွန်းကြပါတယ်။